လေးငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာ
ဒီတစ်ပတ်တော့ရင်ခွင်တောင်းနေတဲ့မျက်လုံးတွေအကြောင်းကိုပြောချင်တာပါမိဘမက်ကလေးတွေပေါ့မိဘမက်ကလေးတွေဆိုတာကြောင်းနေတဲ့အရွယ်ကစပြီးတော့နှိုးစုပ်ကလေးအထိပါပါတယ်တကယ်တော့ဒီတဲ့ပိုတိကြအောင်ပြောရရင်သူတို့ကစွန့်ပစ်ခံကလေးတွေပါအဲ့ဒီနှိုးစုပ်အရွယ်ကလေးတွေအတွက်သူတို့ရဲ့မျက်လုံးတွေကျွန်တော်တို့ကိုကမ်းပေးနေတဲ့လက်တွေအကြောင်းကိုပြောပြချင်တာပါကြောင်းနေတဲ့အရွယ်တွေရှိနေပြီဖြစ်တဲ့မိဘမဲ့ကလေးတွေကိုကျွန်တော်တို့ကြည့်ခဲ့ပါတယ်သူတို့ဆော့ကစားတတ်နေပြီစာတင်တတ်နေပါပြီဒါပေမဲ့ကျွန်တော်တို့ကဟိုမွေးခင်းစားတဲ့နှိုးစုပ်အရွယ်ဟာဝမ်းရထိုးနေတဲ့ကလေးလေးတွေငုတ်တုတ်ထိုင်နေတဲ့ကလေးတွေအခန်းကိုရောက်ရင်တော့ဘယ်သူမှအိနေမဆယ်နိုင်တော့ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီကလေးတွေကအယုတ်တွေဘလောက်ပဲပေးထားပျော်တယ်ဆိုတာမရှိဘူးသူတို့အာဟာရတွေဘလောက်ပဲကြည်ကြည်စိတ်ကျေနပ်မှုရတယ်ဆိုတာမရှိပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကချီပွေးတဲ့သူကိုပဲတန်းတားနေတာပါအဲ့တော့မြင်တဲ့လူတိုင်းကစာနာစိတ်တွေယူဖိတ်လာပြီးတော့လက်တွေကအလိုလိုစန့်တန်းလာတယ်။အဲ့ဒီကလေးတွေခြိပွေးသူလက်ထက်ရောက်သွားရင်လည်းသူတို့မျက်လုံးလေးတွေကြည့်လိုက်ပါ။လုံခြုံမှုရသွားတဲ့အတွက်နှစ်သိမ့်ကြည်နူးသွားကြပါလေ။သူတို့ခေါင်းလေးတွေကိုနှီးရရင်ခွင်ထဲကိုမှီအပ်လိုက်တာသူတို့ကိုမထားခဲ့ပါနဲ့လို့တောင်းပန်နေကြသလိုပါပဲ။အဲ့ဒီကလေးတွေကိုကြည်ရင်နဲ့မေးကြဆွေးနွေးကြပါလေ။ဒီလိုစွန့်ပစ်မှုတွေကဒီဘက်ခေတ်ကမှပို့ပြီးတော့များလာလား။တချို့ကလည်းဟုတ်တယ်ပုံသိတာလာတယ်လို့ပြောတယ်တချို့ကလည်းမဟုတ်ဘူးတဲ့အရင်တည်းကရှိတာတဲ့အခုခေတ်ကမီဒီယာတွေပုံပွင့်လင်းလာတော့လူမှုကွန်ရက်တွေအားကောင်းလာတော့ပုံသိလာတာစသဖြင့်ပြောကြတာပေါ့များသောအားဖြင့်ဖုံးဆက်ပြီးတော့အကြောင်းကြားတာများပါတယ်တဲ့အဲ့လိုကလေးတွေကိုနောက်ကလိုက်ကောက်နေတဲ့လူတွေရှိတယ်အဲ့ဒါသူတို့ကိုကူညီစောင့်ရှောက်ထားတဲ့သူတွေရှိတဲ့အခါကျတော့တွေ့တဲ့လူဒါမှမဟုတ်ရင်မိခင်ကိုယ်တိုင်တွေကပရင်းပေးပြီးတော့လှမ်းခေါ်ပါတယ်တဲ့အဲ့ဒီမှာတာရှိလေးကဘုန်းကြီးတစ်ပါးဆိုကျွန်တော်တွေ့ပြီးပါတယ်ကျားတော်ကမိဘမဲ့အဲ့ဒီအစွန်ပြေကံကလေးတွေကိုအခုလိုကြေညာတယ်မွေးထားပြီးတော့တာဝန်မယူနိုင်ရင်လည်းတွေ့ကြရနေရာတွေမှာမပြစ်ပါနဲ့ငါအကြောင်းရှိမှပဲလာထားပါဆိုပြီးတော့ခေါ်တာပါဂျာနှုံးတော်များများကတော့ရွှေပြောင်းအလုပ်သမားတွေထဲမှာရှိတယ်တဲ့ဘဝတွေကနေမှုထိုင်မှုကစမလုံခြုံတဲ့အခါနီးစပ်ရာတွေကဖြစ်လာတဲ့ပြဿနာတွေကများလာတယ်တာဝန်မယူနိုင်တဲ့ဆုံးကလေးတွေအဲ့လိုရောက်လာတယ်ပေါ့လေအဲ့တော့လွယ်လွယ်နဲ့ပြစ်သွားတာလားဆိုတော့မဟုတ်ပါဘူး80ရာခိုင်နှုန်းကျော်လောက်ကတဲ့သူတို့ကလေးကိုလာလာပြီးတော့ခိုးကြည့်ကြတယ်အစတွေကပေးကြတဲ့ကလည်းပြန်ခေါ်မယ်လို့ပြောကြပါတယ်တဲ့သူတို့တန်ရုံးစဉ်သူတို့ရဲ့မြှောက်လွှင့်ချက်ကိုလက်မလျှော့ကျင်ကြပါဘူးတဲ့ဘလောက်ငယ်တဲ့မိခင်ပဲဖြစ်ဖြစ်တချို့အပြိုပေါက်လေးနဲ့မိခင်ဖြစ်သွားတာဆိုလဲမျက်ရည်ဆက်လက်နဲ့မှာသူတို့ကလေးကိုမပေးချင်ပဲနဲ့ပေးကြရတာတွေများပါတယ်တဲ့မထားချင်ပဲထားကြရတယ်လို့ပြောရင်ပုံမှန်ပါပေါ့အဲ့တော့ဘာကြောင့်လဲဆိုတော့အတိုင်းဝိုင်းတစ်ခုလုံးကဒီကလေးကိုစိတ်ထဲကလက်မခံကြတာပေါ့အများစုကဒါကြောင့်ကိုယ်ဝန်ရှိမှမသိအောင်ပုံကွယ်နေပြီးတော့မွေးလာတာနဲ့စွန့်ပစ်ခဲ့ကြတာပါသူတို့ဘက်ကမရက်မဲ့အတိုင်းဝန်ရှိမယ်ဆိုရင်ဒီကလေးအခုလိုစွန့်ပစ်စရာအကြောင်းမရှိဘူးလို့ဝေဖန်နေကြပါတယ်သူတို့မိခင်တွေကိုနှိုက်ကလည်းပြောကြပါတယ်ကျွန်တော်ကတော့ဒီကလေးတွေရဲ့လက်ရှိဘဝကိုရောနောက်နေတွေကိုရောတွေးမိနေတာပါနိုင်ငံတကာမှာတော့ single mother လို့ပြောတဲ့နေယောက်ျားမရှိတဲ့မိခင်တွေနဲ့အဲ့ဒီပြဿနာကိုဖြေရှင်းကြတယ်ကျွန်တော်တို့စီမှာတော့အင်မတန်မှဒါကိုလက်ခံဖို့ခဲယဉ်တဲ့အနေအထားမှာရှိနေတော့မှပဲဒီအရေကိုဆက်တွေးနေရင်းနဲ့ကျွန်တော်ကလေးတယောက်ကိုကြည့်ပါတယ်သူကသူ့ကိုနှုတ်ဘူးကိုစို့နေရင်းနဲ့သူ့လက်ကလေးကတလှုပ်လှုပ်နဲ့စကားပြောနေတာပါကျွန်တော်သူ့ရဲ့မနှက်ဖန်များစွာကိုကျွန်တော်မျှော်ကြည့်မိပါတယ်ဒီနေ့အထိတော့သူတို့ကိုနေစရာအမိုးအကာပေးတဲ့လူအာဟာရဖြစ်ပေးတဲ့လူတွေရှိပါတယ်စာသင်ပေးနေတဲ့လူလည်းရှိတာပါပဲအားလက်ရက်တွေဆိုရင်သူတို့နဲ့လာပြီးတော့စော့ကစားကြပါတယ်ပွေဖက်ပြီးတော့ဓာတ်ပုံကြိုက်တဲ့လူတွေရှိပါတယ်အဲ့ကလေးတွေကအရွယ်ဆုံးမှာအနည်းနဲ့ပိုက်ထွေးထားတဲ့နီတာရဲလေးတွေကစပြီးတော့တနခါအပွေးသားနဲ့ငုတ်တုတ်ကလေးတွေထိုင်နေတဲ့အရွယ်အထိအဲ့ဒါကသူတို့ကိုတတ်တတ်တခန်းထားတာပါလူအများစုကလည်းအဲ့ဒီခန်းမှာပါပဲဆိုလိုတာကတော့ကိုယ့်အကူလမ်းလျှောက်ပြီးမသွားနိုင်သေးသေးအများစုကိုအဲ့မှာထားပါတယ်အဲ့ဒီအရွယ်ကလေးတွေရဲ့မျက်နှာသူတို့ရဲ့ဘဝကိုကြည့်ပါသူတို့ရဲ့အတ္တမေးဝါးညောင်းဘဝလမ်းယူချေမှုကိုဘယ်သူတွေကဘလို့အာမခံနိုင်မှာမလဲလို့စဉ်းစားနေတာပါသူတို့ကိုလက်ခံထားပြီးတော့လုံခြုံအောင်ပြီးတော့စာတင်ပေးနေရကနေနောက်ဆုံးအဆင့်ဖြစ်တဲ့အရေးကြီးဆုံးဘဝလမ်းကြောင်းကိုဘယ်လိုတင်ပေးကြမှာလဲမိဘမဲ့ကလေးတွေကတန်းစီပြီးတော့အစာမစားခင်မှာအဲ့ဒီအလူရှင်မိသားစုတွေဆူတောင်းပေးနေတာကိုတွေ့တိုင်းကျွန်တော်သူတို့ရဲ့ရှည်လျားတဲ့ဘဝလမ်းတွေပေါ်ရှောက်ရမယ့်ခြေလမ်းတွေကိုပူမောမောနေပါတယ်ကျွန်တော်တို့သူတို့ကိုတနာလို့ပတ်စံတွေထည့်နိုင်ခဲ့ကြပါတယ်ထမင်းဟင်းကောင်းကောင်းချက်ကျွေးလိုက်ကြအောင်လို့ပြောပြီးတော့ကျွန်တော်တို့လူတွေကျွေးနိုင်ခဲ့ကြပါတယ်စာအုပ်ကလေးတွေအိတ်ကလေးတွေဝယ်ပေးနိုင်ပါတယ်ဒါပေမဲ့ဒီထက်ပါများပို့ကြပါသလဲ
ကလေးလေးတယောက်ကကျွန်တော်ကိုဖက်ပြီးတော့သူ့လက်ကလေးကကျွန်တော်ကိုမလွတ်တမ်းဖက်ထားပါတယ်။အရွယ်နဲ့မမျှတဲ့သူ့ပူပန်မှုကိုကျွန်တော်နားလည်လိုက်ပါပြီ။သူကျွန်တော်ကိုအလို့မခံကျင်တော့ပါဘူး။နှုတ်ဆုတ်ကလေးရဲ့လက်တစ်ဖက်တင်ုံတော့ကျွန်တော်တို့ပခုံးတွေခံနိုင်တာပေါ့။သူတို့ရဲ့ဘဝလမ်းတွေကိုရောကျွန်တော်တို့ပခုံးတွေကထားနိုင်ပါမလား။ကျွန်တော်မေးခွန်းထုတ်ကြည့်ပါတယ်။